နကုံသုံးခီးတဲ့တင်ရင်နင်းမြုပ်ခဲရနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတဲ့အခါမှာပေါ့ရေရင်ဘာကြောင့်များနင်းမြုပ်ခဲတယ်လို့များအင်ကယ်တို့တွေးရှိခဲ့ပါလဲရှင်
အဓိကအချက်က3ချက်ရှိတယ်။တံခိုးကနေစထွက်လာတဲ့အနေအထားလေးတိုင်းတာကြရင်ကုန်တိုင်းချင်းအနေအထားတစ်ချက်အောင်းနုံမင်းမိုးတွေမှာတန်ချိန်120တင်ဆောင်ရမယ်တဲ့အနေအထားသို့တော်ညာလည်းပဲရားမှာဝင်ရမယ့်အနေအထားရှိတယ်ညားမှာမြို့တွေရှိသေးတယ်လေရားမှာတင်ဆောင်နိုင်မဲ့ကုန်တန်ချိန်ကိုထည့်တွေ့ရတယ်လေအခုအနေအထားကအဲ့လိုရဲလို့မဟုတ်ဘဲနဲ့တံခိုးကရေရဥမာတန်ချိန်120ဆိုရင်တန်ချိန်120နီးပါးတင်ဆောင်လာတဲ့တစ်ချက်ပင်လေရေချောင်းသွားမှာဖြစ်တဲ့အတွက်ကြောင့်ပင်မိုးရဲ့ကြန့်ခိုင်မှုအနေအထားဘောရောဟာသင်္ဘောရဲ့တန့်ခိုင်မှုအနေအားဆိုတော့ဆတ်ထွက်တဲ့စစ်ကြေးကလေးကလိုအပ်တဲ့အနေအားလေးရှိရတယ်နော်။အဲဒါဆိုသင်္ဘောဆတ်ထွက်တော့မယ်ဆိုတော့ခီးစဉ်တစ်လျှောက်သင်္ပြေရှောင်းမှုခုနဲ့ပြီးတဲ့ဘေးကင်းရန်ကွာသွာလာနိုင်ဖို့အတွက်ပြီးချက်ပြီးအဲ့သင်္ဘောရဲ့တန့်ခိုင်ချက်မှာအနေအားစစ်စစ်ရတဲ့တာဝန်ရင်ခီးစဉ်တစ်လျှောက်လိုက်ပါလာမဲ့ခီးတွေရဲ့အရေးအတွက်ကန့်သတ်ချက်တွေဒါတွေဟာလိုအပ်ပြီးတဲ့ပုံမှန်များပြားနေတဲ့အဲ့3ချက်ရဲ့နောက်တစ်ခုကမမျှော်လင့်မင်းနဲ့ရခိုင်ကမ်းလှမ်းဒေသပြီးဒီအချိန်မှာလေကြောင်းကြောင်းလဲမှုအနေအားရာလိုင်းထလေထအဲ့တဘောလဲပါတယ်အဲဆိုလိုတဲ့တဘောကတော့ခုနငါတို့ရဲ့လိုဟာပေါ့နော်လိုအပ်ချက်အနေအထား3ချက်နဲ့ရာသီဥတုရဲ့ပေါက်ပြန်မှုအနေအထားရဲ့ပေါင်းလိုက်လို့ရှိရင်ဒီလိုနှင်းနှုံးမှုဖြစ်ပေါ်စေခဲ့တာပဲဖြစ်တယ်
အငယ်ဒီအဖြစ်ရရှိဖို့အတွက်ပေါ့နော်စုံစမ်းစစ်ဆေးအဖွဲ့အနေနဲ့ကြတော့ဘယ်လိုမျိုးစစ်ဆေးမှုတွေပြုလုပ်ခဲ့ပါလဲရှင
်စုံစမ်းစစ်ဆေးအဖွဲ့အနေနဲ့အသက်ရှင်ကျန်ရင်းလိုက်တဲ့လူတွေကိုတွေ့ဆုံရင်းမြန်းမှုတွေလုပ်ရတယ်ကဲတန်းကူညီပြီးတော့အသက်ကယ်ခဲ့တဲ့ဟာတွေဟာမြောက်ကျင်ကျွန်းကနေပြီးတော့ရေလုတ်ကားတွေဖြစ်တဲ့လူလပိုင်းလူငယ်ပိုင်းလေးတွေကအဓိကကြားတဲ့အခန်းကဏ္ဍမှာပါတယ်သူတို့တွေလည်းမီးမြန်းကြတာပေါ့နော်မြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းဒုက္ခရအနေနဲ့ဒုတိယတခိုင်ပြည်နယ်ရဲတပ်ဖွဲ့မှုပေါ့နော်ဒုတိယပြည်နယ်ရဲတပ်ဖွဲ့မှုကလည်းသူ့အနေထားနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တာတွေရှိတယ်သူ့တို့မြို့နယ်အသီးသီးမှာလည်းကင်ဆယ်ရဲ့အနေနဲ့ပြန်လဲရောက်ရှိလာခဲ့ကြတဲ့အသက်ရှင်လူမျိုးတော်တဲ့လူတွေကိုမီးမြန်းကြတာတွေရှိတယ်လေဥပမာတောက်ချူတဲ့ထုံလေး၎င်းနောက်မြေပုံကိုရောက်တဲ့အသက်ရှင်ကျန်ရင်းခဲ့ကြတဲ့ခီးတွေတွေသူ့တို့စစ်တွေကိုပြန်ရောက်တဲ့ဒုက္ခတဲ့ခီးတွေတွေပေါ့ဟာအဲ့ဒါတွေအားလုံးနည်းနည်းပြည့်စုံစုံစမ်းမီးမြန်းရတဲ့အနေအထားလေးတွေပြုလုပ်ပြီးမှစုံစမ်းစစ်ဆေးကော်မတီကနေပြီးတော့အစီရင်ခံစာထပ်မှဖြစ်ပြန်
။အငယ်ဒီနေ့ပေါ့နော်ရရှိလာတဲ့အစီရင်ခံစာကိုပြည်내အစိုးရကိုတင်မယ်လို့လည်းသူတို့သိရတယ်။တခြားရောဘယ်အဖွဲ့အစည်းတွေကိုတင်သွားဖို့များရှိမလဲရှင်
။အဓိကကတော့ဒီစုံစမ်းရေးအဖွဲ့ကိုဖွဲ့စည်းပြီးတာဒီခိုင်ပြည်내အစိုးရအဖွဲ့သာတင်ဖြစ်တာဖြစ်ကြောင်းအစိုးရအဖွဲ့ကိုပဲအဓိကထားတင်ပြီးမှဖြစ်ပါတယ်
။တင်မို့ကစာမထွက်ခင်တည်းကရေစိမ့်ဝင်နေတာလို့အသက်ရှင်ကျန်နေတဲ့သူတွေကိုမေးမြန်းတဲ့အခါမှာပြောဆိုတာတွေရှိပါတယ်အငယ်။အငယ်တို့အနေနဲ့ရောဒါကိုဘယ်လိုတွေ့ရှိပါလဲရှင်
။အဲ့လိုလေပြောလို့မရဘူးသမီးရဲ့တကယ်လို့စထွက်ကလေးရရေစိမ့်ဝင်နေတာကိုတွေ့ခဲ့ရဆိုအိုက်ခီးတွေအိုက်သင်းမို့စီးပါမလားတစ်ချက်စဉ်းစားပြပါတော့နော်။အဲ့ဒါမင်းမြတ်မှုဆိုတဲ့အနေအထားလေးတိုက်တာကြလို့ရှိရင်ဒီဆက်တွေကိုသိရတဲ့အခါခီးတွေစီးနေလို့ရှိရင်အိုက်ခီးတွေကသူ့ရဲ့ဖြေရင်းကိုသူစားတဲ့နဲ့သဘောမတက်ရဘူးလား။အဲ့လိုလည်းမဟုတ်နိုင်ပါဘူး။ဒါဆိုခီးစဉ်တစ်လျှောက်မှာဖြစ်ပျက်တဲ့အနေအထားလေးအတိုင်းတန်တဲ့ဒါလေးကိုပြောရမှာဖြစ်တယ်
။အောင်တကုံခီးတဲ့တင်ရေရင်မှာကြတော့ဒီအသက်ကအင်ဂျီအလုံးလောက်မပါဘူးလို့လည်းပြောပါတယ်။အင်ကယ်တို့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတဲ့အခါမှာဘယ်လိုမျိုးများတွေ့ပါလဲရှင်
။ဒီအသက်ကအင်ဂျီအနေအထားတိုင်းတာကြလို့ရှိရင်ဒီလိုကမ်းလှမ်းသောမိမောတွေမှာကြရင်စီးတဲ့ခီးတဲ့အရေးတဲ့အပြည့်စုံကမထည့်သေးတာဘူး။အញ្ញာရင်နဲ့မတူတဲ့ချက်ကအဲ့ဒါပဲ။ဘာလို့လဲဆိုရင်အသက်ကအင်ဂျီဆိုတော့မပါဘူးလားဆိုရင်ပါတယ်။သို့တော်ညာလည်းပဲလူကြီးအရေးအတွက်ကိုအပြည့်စုံပေးနိုင်လောက်တဲ့အနေအထားကတော့သင်္ဘောမှာလုံးဝပါမလာဘူး
။အငယ်ဒီအောင်ကွန်သုံးရင်နင်းမြုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘသူမှတာဝန်ရှိရလို့စုံစမ်းစစ်ဆေးကော်မရှင်အနေနဲ့အဖြေထွက်လဲ။အဲ့ဒါလေးလည်းသိချင်ပါရှင်
။ဘသူမှတာဝန်ရှိတယ်လဲဆိုတာထက်စုံစမ်းစစ်ဆေးကော်မတီရဲ့တွေ့ရှိချက်အနေအထားနဲ့ဥပဒေကြောင့်တရားစွဲမဲ့အနေအထားအရေးယူပြစ်ပေးမဲ့အနေအထားဒီစုံစမ်းစစ်ဆေးဒီဘက်အစင်းခံစားပုံမှာမူတည်ပြီးသုံးဖြရမဲ့လူရဲ့ကဏ္ဍပုံမှာမူတည်တယ်လို့အပါတော်ကတော့အဲ့လိုပုံစံမျိုးလေးလုပ်ထားတာရှိတယ်။
ပြောင်စုလွတ်တော်ဥက္ကဋ္ဌသူရဲ့ဥွှေမန်ပြောတယ်ရာသီဥတုကြောင့်ဆိုတဲ့လိန်လေပြောဆိုမှုတွေမလုပ်ဖို့ဆိုပြီးတော့လည်းပြောထားတာရှိတယ်။ဒါမဲ့ဒီအစင်းခံစားတကယ်ထွက်လာတဲ့အခါမှာကြတော့လေဒါရာသီဥတုကြောင့်လည်းပါနေတယ်ဆိုတော့လေဒီပေါ်အငယ်ဗာများပြောချင်ပါလဲရှင်
။အဓိကတော့ရာသီဥတုအနေထားဆိုရခိုင်တိုင်းဒေသမှာအခုလည်းပဲဈေးတိုက်နေတယ်။အပါတော်ကိုယ်တိုင်ကြုံတွေ့ရတဲ့အနေထားအပါတော်သွားပြီးကယ်ဆယ်လုပ်ပြီးတော့အနေထားလုတ်တဲ့အချိန်မှာညနေ3နာရီလောက်ဆိုတကယ်မတရားလေတိုက်ပြီးတော့လှိုင်းလေဆန်တဲ့တော့ကြောင့်သင်းမောဟာလုံးဝထွက်နိုင်တဲ့အနေအထားမရှိဘူး။သို့တော်ညာလည်းပဲစဉ်းစားကြတဲ့ချက်က၄နာရီ15လောက်ကလေးကနေပြီးတော့တောက်ခုစိတ်ကန်နေခွာလာတယ်ထွက်လာတယ်ဆိုတော့အဲ့ကလေးကစမှားတာ။ရာသီဥတုရဲ့အနေအထားဒီရခိုင်ဒေသမှာအများအားဖောက်ပြန်ပြောင်းလဲနေတယ်။ခုနမိုးမကျခင်အခုလိုရာသီအချိန်မှာတကယ်ကိုပြင်းထန်ပြီးတော့ဖြစ်လေဖြစ်တာရှိတဲ့သဘောတဘောရှိနေတယ်။တနည်းအားနဲ့တနည်းအားမတူဘူး
။အငယ်အခုလိုမျိုးဖြစ်ကြပေးရကျေးဇူးများကြီးတင်ပါရှင်
။ဟုတ်ပြီသမီးရဲ့